အိန္ဒိယနိုင်ငံမှာလူ300လောက်သေဆုံးပြီးတထောင်ကျော်ဒဏ်ရာရခဲ့တဲ့ယထာတိုက်မှုဟာအီလက်ထရောနစ်အချက်ပြစနစ်ချုပ်ယင်းမှုကြောင့်ဖြစ်တယ်လို့အိန္ဒိယမီဒီယာဝန်ကြီးကပြောလိုက်ပါတယ်။အီလက်ထရောနစ်အချက်ပြတဲ့စနစ်ချုပ်ယင်းမှုကြောင့်ယထာကလမ်းကြောင်းမှားသွားခဲ့တာဖြစ်တယ်လို့လည်းသူကပြောပါတယ်။ဘသူလုပ်ခဲ့တယ်ဆိုတာနဲ့ဘာကြောင့်လုပ်တယ်ဆိုတာကတော့စုံစမ်းစစ်ဆေးမှုတွေကနေပေါ်ထွက်လာမှာဖြစ်တယ်လို့လည်းအိန္ဒိယယထာဝန်ကြီးကနယူးဒေလီရုပ်သံနဲ့ဒီနေ့လုပ်တဲ့တွေ့ဆုံမေးမြန်းခန်းမှာပြောခဲ့ပါတယ်။အခုခါမှာတော့ယထာကိစ္စနဲ့ပြန်ပြေးဆွေးနိုင်ဖို့အတွက်ယထာလန်ရှင်းလင်းရေးလုပ်ငန်းတွေကိုအလုပ်သမားတွေကလုပ်နေကြပြီလည်းဖြစ်ပါတယ်။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကတော့မနေ့ကအဲ့ဒီယထာတိုက်မှုဖြစ်ခဲ့တဲ့နေရာကိုနိုင်ဘွက်လောက်တွားရောက်ခဲ့ပြီးတော့ကယ်ဆယ်ရေးလုပ်ငန်းတွေကိုတွားရောက်ကြည့်ရှုခဲ့ပြီးနောက်ပိုင်းမှာတော့ယထာတိုက်မှုမှာဒဏ်ရာရခဲ့တဲ့သူတွေကိုကုသပေးနေတဲ့စစ်ရုံကိုတွားရောက်ပြီးတော့ဒဏ်ရာရတဲ့သူတွေနဲ့ဆရာဝန်တွေနဲ့တွေ့ဆုံပြီးတော့စကားပြောခဲ့ပါတယ်ခင်ဗျာ။